ဒီရက်နိုင်ငံကအစ္စလာမစ်စတိတ်စစ်သွေးကြော်တွေကိုတိုက်ခိုက်ရေးမှာအမေရိကန်မြေပြင်တပ်တွေဖြန့်ချနိုင်ရေးအလားအလာအတွက်အမေရိကန်စစ်တပ်ထိတ်တန့်အရာရှိကြီးတယောက်ကလမ်းဖွဲ့ပေးလိုက်ပါတယ်။အီရတ်စစ်သားတွေနဲ့အတူအမေရိကန်စစ်ဖက်အကြံပေးတွေစစ်မြေပြင်ထွက်ဖို့လိုအပ်လာမယ်ဆိုရင်သူ့အနေနဲ့သမ္မတစီကခွင့်ပြုချက်ကိုတောင်းခံသွားမယ်လို့ပူတွဲစေဦးစီးချုပ်ဗိုလ်ချုပ်ကြီးမာတင်ဒမ်စီကလွှတ်တော်ကြားနာပွဲတစ်ခုမှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အမေရိကန်အကြံပေးတွေရဲ့အဓိကအခန်းကဏ္ဍကတိုက်ခိုက်ရေးပိုင်းအကြံပေးတာဖြစ်ပြီးတော့လောလောဆယ်တော့သူတို့ကိုစစ်မြေပြင်ကိုလွှတ်ဖို့အခြေအနေမရှိသေးဘူးလို့ဗိုလ်ချုပ်ကြီးဒမ်စီကပြောပါတယ်။အီရတ်ကစစ်ပွဲတွေမှာအမေရိကန်တိုက်ခိုက်ရေးတပ်တွေပါဝင်မှာမဟုတ်ဘူးဆိုတဲ့သမ္မတအိုဘားမားရဲ့ရည်တည်ချက်ကိုတော့နိုင်ငံခြားရေးဌာနပြောခွင့်ရသူမရီဟာဖ်ကထပ်မံပြောကြားခဲ့ပါတယ်။ Islamic State စစ်သွေးကြွတွေကိုအမြင့်ဖြတ်ချိန်မှုန်းနိုင်ရေးအီရတ်တပ်တွေရဲ့ကြိုးပမ်းမှုတွေကိုအပြည့်တဲ့အနေနဲ့အမေရိကန်စစ်ပဲအကြံပေး1600ကျော်ကိုသမ္မတအိုဘားမားကလက်တလော့သတင်းပတ်တွေအတွင်းမှာအီရတ်နိုင်ငံကိုဆေးလွှတ်ခဲ့ပါတယ်ရှင်။